ဖိလစ်ပိုင်နိုင်ငံတောင်ပိုင်းမာရာဝီမြို့မှာအဲစစ်တူကျော်ရင်းနဲ့ဆက်နေနေတဲ့လက်နက်ကိုင်ပုံကံသူတွေထဲမှာနိုင်ငံရဲ့ချားလာလာတဲ့တိုက်ခိုက်မှုဓမ္မတွေပါဝင်နေပြီးဒီထက်မှာစင်ကာပူနိုင်ငံသားတွေပါပါဝင်နေတယ်လို့ဖိလစ်ပိုင်စစ်တပ်ကတောက်ကြံနေမှာပြောပါတယ်ဖိလစ်ပိုင်နိုင်ငံတဲ့နိုင်ငံရဲ့ချားလာလာတဲ့တိုက်ခိုက်မှုဓမ္မတွေရှိနေတာကာလအတော်ကြာနေပြီဖြစ်ပြီးသူတို့ဟာအကြမ်းဖက်ဝါဒနဲ့ဆက်နေနေတဲ့အကြမ်းဖက်မှုတွေဘုံလုတာတွေကိုအကူအညီပေးနေတယ်လို့စစ်တပ်ပြောခွင့်ရဗိုလ်မှူးချုပ် Restituto Padilla ကတင်းစာဆင်းတဲ့ဘက်မှာပြောပါတယ်မာရာဝီမှာလည်းတိုက်ခိုက်သူတွေထဲမှာမလေးရှားနိုင်ငံသားတွေစင်ကာပူနိုင်ငံသားတွေပါနေပြီးအများအပြားလေးတည်ဆုံကြရတာပါတည်ဆုံသူစစ်သွေးကြ12ဦးရှိကြအောင်အတည်ပြုနိုင်ခဲ့ပြီးအဲ့ဒီထက်ကထပ်ဝက်လောက်ဟာမလေးရှားအင်ဒိုနီးရှားနဲ့တခြားနိုင်ငံတွေကလာရောက်တဲ့နိုင်ငံခြားသားတွေလို့ဗိုလ်မှူးချုပ်ကပြောပါတယ်ဒီကရလအနေနဲ့ငယ်လောက်ကလေးကစစ်စင်ရေးတွင်တည်ဆုံးကြတဲ့စစ်သွေးကြော်ရတာမှာနိုင်ငံသားတွေပါဝင်နေတာကိုသိကြရပြီးဖိလစ်ပိုင်ဆိုရကဒီနိုင်ငံတွေနဲ့အစိုးရတွေနဲ့ဆက်တဲ့ပြီးလိုအပ်တဲ့အကူအညီတွေကိုရယူခဲ့တာဖြစ်ပါတယ်။ကက်သလစ်ဘာသာဝင်အများပြားနေတဲ့ဖိလစ်ပိုင်နိုင်ငံမှာမွတ်စလင်မျိုးဖြစ်တဲ့မာရာဝီကိုအင်ကာနီကမော်ဒီအစ္စလမ်စစ်သွေးကြော်အရောက်တရာကျော်ကလက်မှတ်ကြီးတွေတရားတွေတင်ပြီးတော့တရားခံဖမ်းဆီးမှုတွေလုပ်ပြီးမျိုးကိုတင်တာပါ။သမရကအဲ့ဒီမြို့ရှိရာဖိလစ်ပိုင်တောင်ပိုင်းမန္တနာကိုကျွတ်စုတဲ့ဆေးအုပ်ချုပ်ရေးကိုကြီးညာခဲ့ပါတယ်။